ရုံဆန်းခင်ဗျာရုံဆန်းကတလုံးကမြန်မာပြည်ကိုသွားပြီးတော့ရခိုင်မြောက်ပိုင်းပြည်ထောင်နဲ့ပတ်သက်ပြီးဆွေးနွေးပွဲတက်ရောက်ခဲ့တယ်လို့သိရပါတယ်ဆိုတော့ဒီဆွေးနွေးပွဲကဘာတွေကိုဆွေးနွေးတယ်ဘယ်လိုအဖြစ်ထွက်ခဲ့တယ်ဆိုတာနည်းနည်းရှင်းပြပါလားခင်ဗျာ professor
well the symposium was primarily aimed at the way moving forward
ဒီဆွေးနွေးပွဲကအရှိကိုဘယ်လိုဆက်သွားမယ်ဆိုတာကိုဆွေးနွေးတဲ့ပွဲပါတခြားနိုင်ငံတွေရဲ့အတွေ့အကြုံတွေကိုမြန်မာနိုင်ငံမှာဘယ်လိုအသုံးချနိုင်မလဲဆိုတာပါဝေဖန်မှုတွေကတော့ရှိပါတယ်ဒါပေမဲ့အဲ့ဒါတွေကဒီဆွေးနွေးပွဲရဲ့အဓိကအကြောင်းအရာမဟုတ်ပါဘူ
းဒါပေမဲ့နိုင်ငံတကာအစိုင်းအဝိုင်းရဲ့ဝေဖန်မှုတွေကအတော်လေးပြင်းထန်ပါတယ်ချင်းချောက်တဲ့လေဗန်ပါတယ်လို့တော့ပြောလို့ရပါတယ
် I think the international community and the media and human rights organizations need to better understand that
နိုင်ငံတကာအစိုင်းအဝိုင်းတွေမီဒီယာတွေလူ့ခွင့်ရေးအဖွဲ့အစည်းတွေဟာရခိုင်ပြည်နယ်မှာတကယ်ဖြစ်နေတဲ့နိုင်ငံရေးအခြေအနေကိုပိုးပြီးနားလည်ဖို့လိုတယ်လို့ထင်ပါတယ်အစိုးရဘက်ကလည်းလူမှုကိုပညာပေးဖို့အဓိကတာဝန်ရှိပါတယ်ကြံစည်ကိုလည်းပိုးပြီးစနစ်တကျကင်ကွယ်ဖို့လိုပါတယ်နိုင်ငံတကာအတိုင်းဝိုင်းနဲ့ပိုးပြီးတော့ကြဲကြဲပြန့်ပြန့်ထိတွေ့ဆက်ဆံပြီးရှင်းပြဖို့အသိပေးဖို့လည်းလိုအပ်ပါတယ်ဒါပေမဲ့အားလုံးသိထားကြတဲ့အတိုင်းပါပဲကြံစည်ကတိတ်ကိုရှုပ်ထွေးပါတယ်တမန်းချောင်းကရှည်လျားပါတယ်မတူကွဲလွဲတဲ့လူမှုရေးအစပြုံးမှုတွေလည်းရှိနေတာပါ
တချိန်ထဲမှာပဲအမေရိကန်ပါဝင်အနောက်နိုင်ငံတွေရဲ့ချင်းကပ်မှုတက်ဒီတရုတ်နိုင်ငံရဲ့ချင်းကပ်မှုကိုမြန်မာအစိုးရပူပြီးလိုလားလက်ခံနေတဲ့သဘောလည်းတွေ့ရပါတယ်။ဘာများထူးခြားလို့လဲဆိုတာတရုတ်ဘက်ကချင်းကပ်မှုက
Well I think the Chinese have the advantage because human rights violations first of all is not a top concern for the Chinese government.And secondly, while the NLD government is being criticized the white
ဒီနေရာမှာတရုတ်အလေးစားစီတာကကျွန်မအထင်ပြောရရင်လူခွင့်ရချိုးဖောက်မှုဆိုတာတရုတ်အစိုးရအတွက်တိတ်ဂရုစိုက်စရာမဟုတ်ပါဘူး။ဒါကပထမတစ်ချက်ပါ။ဒုတိယတစ်ချက်ကတော့ NLD အစိုးရကနိုင်ငံတကာအတိုင်းအဝိုင်းအထူးသဖြင့်အနောက်နိုင်ငံတွေရဲ့ပြင်းထန်တဲ့ဝေဖန်မှုတွေကိုရင်ဆိုင်နေရပါတယ်။ဒီလိုမြန်မာနိုင်ငံတကြောပြန်အထီးကျန်ဖြစ်နေတဲ့အချိန်မှာတရုတ်ကတခါအထောက်အကူဖြစ်လာပြန်ပါတယ်။ဥပမာပြောရရင်အောက်တိုဘာလတုန်းကကုလသမဂ္ဂမှာရိုဟင်ဂျာပြည်ထောင်ကိုဆွေးနွေးမဲ့ကိစ္စတရုတ်ကပိတ်လိုက်တော့လွန်ခဲ့တဲ့ဆယ်နှစ်တုန်းကစစ်အစိုးရအတွက်တရုတ်လုပ်ပေးခဲ့တာကိုကျွန်မပြန်ပြီးသတိရမိပါသေးတယ်။အဲ့ဒီတုန်းကလည်းရွှေဝါရောင်တော်လှန်ရေးအပြီးကုလလုံခြုံရေးကောင်စီမှမြန်မာကိစ္စကိုဆွေးနွေးမယ်လို့တော့တရုတ်ကဟန့်တားခဲ့ပါတယ်။အခုဆယ်နှစ်ကြာလာတော့မြန်မာနိုင်ငံမှာဒီမိုကရေစီနှီးကျရွေးကောက်တင်မြောက်ခံအစိုးရရှိနေပါပြီ။ဒီဒီချိန်လဲတရုတ်ကပဲကာကွယ်ပေးနေတာပါ။နေနေတော့ဆန်းတယ်လို့ဖြစ်နေပါတယ
်ဆိုတော့တရုတ်ဟာမြန်မာနိုင်ငံကိုအခက်ကြုံတိုင်းကူညီတတ်တဲ့မိတ်ဆွေကောင်းလို့သတိပြပြောနိုင်ပါသလားမြန်မာတော်တော်များများကတော့ဒါပြောကြပါတယ်တရုတ်ဟာပွဲလန်းလုံးဖျားခင်းတာဖြစ်တယ်မြန်မာနိုင်ငံရဲ့အခက်အခဲကိုအခွင့်အောင်းဝင်ယူလာတာဖြစ်တယ်သူတို့အကျိုးအတွက်လို့ဆိုနေကြပါတယ်ဘာများပြန်ပြောစရာရှိပါဒီမှာ
Well I think China's position is more consistent than Burma's position China has been standing aside has beenWe're willing to establish better ties with Burma, with or without the political changes inside Burma.
But I think Myanmar, တရုတ်ရဲ့ရည်တည်ချက်ဟာမြန်မာစိုးရဲ့ရည်တည်ချက်နဲ့ပိုးပြီးတော့ဒီဇိုင်းမမတ်ရှိတယ်လို့ပဲမြင်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးပြောင်းလဲဘယ်လိုပင်ဖြစ်နေပါစေမြန်မာဘက်ကရည်တည်ချက်နဲ့မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံဖို့လိုလားပါတယ်။ဒါပေမဲ့မြန်မာဘက်မှာတော့ပြည်တွင်းနိုင်ငံရေးအခြေအနေကပြောင်းလဲသွားခဲ့တာပါ။ပြီးတော့အခုခါမှာနိုင်ငံတကာအနေထားပြောင်းလဲမှုကမြန်မာပြည်ရင်းနိုင်ငံရေးကိုအမတန်ကတိကောက်ဖြစ်သွားစေတယ်လို့ကျွန်မထင်ပါတယ်။ဒီလိုအခြေအနေတွေကြောင့်မြန်မာနဲ့တရုတ်ကိုတသားနဲ့ပြန်ပြီးတော့ဖြစ်သွားစေတာဖြစ်ပါတယ်။ဒီနေရာမှာတရုတ်ရဲ့ရည်ရွယ်ချက်ကိုပြောရရင်သူတို့လက်ကမ်းပြီးကူညီနေတာဟာမြန်မာကိုကူညီဖို့တက်တက်မြန်မာအကျိုးအတွက်တက်တက်တော့မဟုတ်ပါဘူး။သူတို့တရုတ်အကျိုးအတွက်လည်းပါပါတယ်။ဒါဟာတရုတ်အစိုးရအမြင်မှာ win-win situation နှစ်ဖက်စလုံးအရှုံးမရှိတဲ့အနေထားပါ။တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးပြီးခဲ့တဲ့တပတ်ကျော်ကပဲ China Myanmar Economic Corridor ကိုခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်းကြံဆက်ပြီးတော့လုပ်ဖို့အဆိုပြုခဲ့တာပါဒါ BCIM လို့ခေါ်တဲ့ Bangladesh တရုတ်အိန္ဒိယမြန်မာစီးပွားရေးဇင်းကြံမလုပ်ဖြစ်တော့ဘူးဆိုတာကိုဖော်ထုတ်လိုက်တာလည်းဖြစ်ပါတယ်ဒါကြောင့်တရုတ်ဟာမြန်မာကိုပဲအဓိကဦးတည်လာပါတော့တယ်တနည်းပြောရရင်တရုတ်အကျိုးမြတ်နဲ့မြန်မာအကျိုးမြတ်ဟာဒင်ကားတပြားရဲ့ခေါင်းနဲ့ပန်းလိုပါပဲခွဲလို့မရပါဘူး
ဟုတ်ကဲ့တရုတ်ရဲ့မြန်မာနိုင်ငံအပေါ်သဘောထားပူပြီးဒီဇိုင်းမတ်တပ်ရှိတယ်လို့ဆိုတာနဲ့ပတ်သက်ပြီးကျွန်တော်တခုပြန်မေးပြရစီတရုတ်ဟာဒီမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိစ္စကိုတော့ပြည်လဲစည်းခြင်းနဲ့လူလူလာလာကူညီဖြည့်ရှင်းမယ်ဆိုပြီးအဆိုပြုတယ်ဒါပေမဲ့တစ်ဖက်မှာသူတို့နယ်စပ်ကဒီမြန်မာဘက်ကတိုင်းရင်းသားအင်အားစုတွေနဲ့စစ်ဆက်တဲ့နေရာမှာကြတော့အဲ့လိုမဟုတ်ပြန်ဘူးတိုင်းရင်းသားအင်အားစုတွေကသူကနောက်ကကြိုးခိုင်ပြီးတော့သူတို့လူချင်းတယ်လို့ကစားနေတယ်လို့လူတွေကသုံးသပ်ကြပါတယ်
Well, these two issues have very different implications for China's national security, right? The issue, the peace process in northern Burma, that is right on China's border.
And ဒီဥနေဆန်နာမှာမဟုတ်ပါဘူးကြောက်ဖြူမှာတရုတ်တို့ရဲ့အထူးစီးပွားရေးဆောင်တိဆောက်တာရှိနေပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဘူးဒီတောင်မောင်တော်တို့နဲ့ကတိုက်ကိုလှမ်းဝေးပါတယ်ဒီပြဿနာနှစ်ခုဟာတရုတ်မျိုးသားလုံခြုံရေးအတွက်မတူညီတဲ့ပြဿနာတွေဖြစ်တယ်လို့ဦးစားပေးမှုခြင်းကလည်းတိတ်ကိုကြွားပါတယ်ဆိုင်လိုက်မတ်တက်ရှိနေတယ်ဆိုတဲ့နေရာမှာသူတို့ရဲ့အဓိကရည်ရွယ်ချက်တွေနဲ နှိုင်းရှင်တယ်လို့ဖြစ်နေပါလိမ့်မယ်။ဆို
တော့နောက်တစ်ခုကမြန်မာလူထုအများစုအထူးသဖြင့်အမျိုးသားစိတ်ရှိတဲ့မြန်မာတွေကတရုတ်နဲ့လက်တွဲရမှာကိုစိတ်မကြိုက်ကြပါဘူး။ယုံစံနဲ့စီးပါလိမ့်မယ်အဲ့ဒါကို။မြန်မာနိုင်ငံဟာတရုတ်အော်ဇံကလုံးလုံးဖြစ်သွားလိမ့်မလားဆိုတာစိုးရိမ်ရတယ်။အဲ့တခါတရုတ်ဘက်ကလည်းပဲစီးပွားရေးတွေလာပြီးလုပ်တယ်ဆိုရင်အဲ့ဒီစီမံကိန်းမှာမြန်မာဒေသခံတွေကဘာမှအခွင့်အရေးမရှိသလိုပဲတရုတ်ကသူတို့စီရပဲခေါ်လာတဲ့ထမင်းချက်တွေပါတွေကအစား။ဆိုတော့ဒေသခံတွေဘာလို့ရလဲဆိုတော့တပြည့်စည်းထည့်ရတယ်အမိုက်ပင်းရတယ်ဒါပဲလုပ်ဆရာရှိတယ်။ဆိုတော့ဒီတိုင်းမှာကောဒီကိစ္စတွေကိုမြန်မာဘက်ကနည်းနည်းရှင်းအောင်တရုတ်ကပြောင်းလဲဖို့များစီစဉ်လာတယ်လို့ယုံဆန်တွေးမိပါလား
။ Well, here's the thing. Well, when Burmese people look at their options, look at their opportunities.
ဒါကဒီလိုပါ။မြန်မာတွေအနေနဲ့သူတို့အတွက်အခွင့်အရေးအလားအလာကိုကြည့်ရင်တခြားဘယ်သူကိုတွေ့နိုင်မလဲ။ဟုတ်ပါတယ်။တစ်ဖက်မှာမြန်မာနိုင်ငံတွင်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးဝေဖန်စရာတွေခံပြင်းမှုတွေတွေ့နေရပေမယ့်အခုခါမှာအနောက်နိုင်ငံတွေကမြန်မာကိုပစ်ပယ်လာကြပြန်တော့မြန်မာတွေဖို့အခွင့်အလမ်းကဘယ်မှာရှိသေးလို့လဲတရုတ်တို့ရဲ့အထူးစီးပွားရေးဇွန်ကိုကြည့်ရင်တရုတ်တို့ရဲ့ဆုံးဖြတ်ချက်ကိုကျွန်မကာကွယ်ပြီးပြောတာတော့မဟုတ်ပါဘူးဒါပေမဲ့ဒေသခံတွေနဲ့ဆိုင်ရင်တရုတ်တို့ဘက်မှာပဲကျွမ်းကျင်မှုနဲ့အရေးချင်းကရှိနေတာပါဒါကြောင့်ပိုးပြီးတော့ထိရောက်နှင်းမြန်စေဖို့အတွက်တရုတ်လူထုမားတွေကိုပဲခေါ်လာတာဖြစ်တယ်လို့လည်းမြင်ပါတယ်ဒီညမှာတော့တရုတ်တို့အနေနဲ့မြန်မာတွေကိုလည်းကျွမ်းကျင်လှုပ်ရှားတွေဖြစ်လာအောင်လေ့ကျင့်ပေးဖို့လည်းလိုအပ်ပါတယ်။ဒီလိုလုပ်ရင်အချိန်တော့ယူဖို့လိုအပ်ပါလိမ့်မယ်။မြန်မာစိုးရနဲ့တရုတ်တို့ညှိနှိုင်းဆောင်ရွက်ရမယ့်ကိစ္စပါ။စီးပွားရေးသဘောနဲ့လက်တွေ့အလုပ်ဖြစ်ရေးကိစ္စလည်းဖြစ်ပါတယ်
။ဟုတ်ကဲ့နောက်တစ်ပိုင်းကျွန်တော်မေ့ချင်တာကတော့ရခိုင်ပြည်ထောင်မှာတရုတ်ဝင်ရောက်ဖြစ်ရှင်းမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပါတယ်။အောင်းအောင်းမြင်းမြင်းကင်တွဲကြောင်းဝင်နိုင်လိမ့်မယ်လို့ထင်ပါသလား။
Well, I don't think China is going to play a central role in the resolution of the Rakhine crisis. Actually, I do not believe that any external power will be able to play that critical role.
ဒီကတည်းကမှတရုတ်ဟာအဓိကနေရာကနေပါဝင်ဖြည့်ရှင်းနိုင်မယ်လို့ကျွန်မမထင်ပါဘူး။တကယ်တော့ရခိုင်ပြည်ထောင်ပြည်လေရေးမှာဘယ်နိုင်ငံကမှအဓိကနေရာကနေပါဝင်ကူညီဖြည့်ရှင်းနိုင်နိုင်မယ်မဟုတ်ဘူးလို့ကျွန်မမြင်ပါတယ်။ဒီပြဿနာဟာနိုင်ငံရေးလူရေးပြန့်ပွားမှုလူမှုစီးပွားရေးနဲ့တမိုင်းဆိုင်ရာအခြေအနေတွေပေါ်မှာမူတည်နေတယ်ဆိုတာကိုရှင်းလင်းသိကျမလည်းသိပါတယ်ဆိုတော့ဒီပြဿနာမှာဘယ်အင်အားစုတစ်ခုခုကဝင်ရောက်ပြီးဖြေရှင်းလို့ပြေးလည်နိုင်မှာလဲတရုတ်ကအကူအညီတွေဆန္ဒမှုထောက်ပံ့တွေတန်ခင်းတမန်ခင်းရဆက်ဆက်ညှိနှိုင်းမှုတွေလုပ်တည်တိုင်းအဓိကအခန်းကဏ္ဍကနေပါဝင်ဖြေရှင်းပေးနိုင်လိမ့်မယ်လို့တော့ကျမမထင်ပါဘူ
းဆိုတော့အဲ့လိုမဖြေရှင်းနိုင်ရင်ဒီပြဿနာမပြေရင်တရုတ်တို့အဲ့မှာစီးပွားရေးလုပ်တာကဖြောင်ဖြောင်တန်တန်ဖြစ်ပါမလားယုံဆန်
I think the Chopio special economic zone that we were just discussing, it is not adjacent to the two townships, to the northern Rakhine state.
ကျမပြောခဲ့တယ်လို့ပါပဲ။ Chopio 2 CY zone ဟာရခိုင်ပြည်နယ်မြောက်ပိုင်းကမြို့နှစ်မြို့နဲ့ကပ်နေတာတော့မဟုတ်ပါဘူး။ပြဿနာဖြစ်နေတဲ့ဒေသနဲ့ဝေးပါတယ်။ဒါပေမဲ့ဒီပြဿနာခြေပြန့်လာရင်တော့တရုတ်တို့စီးပွားရေးကိုဖြောင်ဖြောင်တန်တန်လုပ်နိုင်မှာမဟုတ်ပါဘူး။ဒါကြောင့်လည်းဒီပြဿနာကိုတရုတ်ကအပူတပြင်းဆိတ်ဆက်ပေးဖို့အတွက်လာပြီးကပ်နေတာပါ။ကျောက်ဖြူ2စီးပွားရေးဇုံကိစ္စသဘောတူကြတာကနှစ်နှစ်ရှိပါပြီ။ဒါပေမဲ့လက်တွေ့အခြေအနေကရှေ့မတိုးသေးပဲဖြစ်နေပါတယ်။ဆိုတော့ဒီစီမံကိန်းသာရှိပေမဲ့တရုတ်တို့ကတကယ်တမ်းရင်းနှီးမြှုပ်နှံမှုမရှိသေးဘူးလို့ထင်ပါတယ
်။ဟုတ်ကဲ့။နောက်ဆုံးမေးခွန်းပါယုံဆန်။ရခိုင်ပြည်နယ်ကိုစစ်စပ်ဝင်ရောက်ဖြည့်ဆင်းတဲ့နေရာမှာတရုတ်ကလုံးဝဘယ်လက်မှုမရှိဘဲတက်တက်မမကြားဝင်လိမ့်မယ်လို့ထင်ရပါသလား
။ I think China can be neutral because Both countries are important for China, and if you ask me, I would say that Myanmar is more important for Burma than Bangladesh because Myanmar is.
တကယ်မှမှဂျာနေလိမ့်မယ်လို့ထင်ပါတယ်။နှစ်နိုင်ငံစလုံးဟာတရုတ်တို့အရေးကြီးတဲ့နိုင်ငံတွေပါ။အဲ့ဒီထက်မှထပ်ပြီးမေးလိုက်ရင်တော့မြန်မာဟာဘင်္ဂလားဒေ့ရှ်ထက်တောင်ပိုးပြီးတော့မှအရေးကြီးပါလိမ့်ဦးမယ်။ မြန်မာဟာတရုတ်နဲ့နယ်စပ်ချင်းနဲ့ထိစပ်နေပါတယ်။တရုတ်နိုင်ငံအတွက်အရေးကြီးတဲ့အိန္ဒိယသမုဒ္ဒရာထွက်ပေါက်ပေးနိုင်တာလဲမြန်မာနဲ့ပါကစ္စတန်ပါ။ဘင်္ဂလားဒေ့ရှ်ကဒီကိစ္စမှာဒီလောက်အရေးမပါဘူးဆိုတော့မြန်မာကဘင်္ဂလားဒေ့ရှ်ထက်ပိုးပြီးတော့အရေးကြီးပါတယ်။တရုတ်ကတော့တက်နိုင်တဲ့လောက်တက်မှတ်ဆိုတာကြားနေဖို့အတွက်စူးစမ်းမှာပါ။